မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတရက်ထဲမှာ30အထိရှိခဲ့တဲ့အထက်ထပ်ဝက်ဟာကွယ်လွန်ပြီးမှဆေးရုံရောက်လာသူတွေဖြစ်ပြီးရောဂါထိန်းချုပ်ဖို့ခြေရာကောက်စစ်ဆေးရကအတည်ပြုနိုင်ခဲ့တာလို့လည်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျမကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတွေကိုအတည်ပြုထားတဲ့အထက်မှာမနေ့တုန်းကထပ်တိုးလာတဲ့30တဲကထပ်ဝက်ဟာကွယ်လွန်ပြီးမှဆေးရုံကိုရောက်လာကြတာပါ။အကွယ်လုံးငယ်မှာကိုဗစ်ရောဂါလက္ခဏာရှိသူတွေကိုစစ်ဆေးခဲ့တာဖြစ်ပြီးရောဂါကူးစက်မှုကိုထိန်းချုပ်ရမှာထိတွေ့ဆက်ဆံခဲ့သူတွေကိုခြေရာခံနိုင်မှုရည်ရွယ်ချက်နဲ့အခုလိုကွယ်လွန်ပြီးနောက်မှာပါစစ်ဆေးတာလို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားရမှုဒေါက်တာခင်ခင်ကြီးက FOA ကိုပြောပါတယ်
သေဆုံးတဲ့လူတွေတိုင်းကိုကိုဗစ်ဖြစ်တာမဟုတ်ပါဘူးသေဆုံးတဲ့အခါမှာအကြောင်းရင်းတွေအများကြီးရှိပါတယ်မသေခင်ကတော့အိမ်မှာဟုတ်တယ်ဖြားတယ်၅ရက်လောက်၆ရက်လောက်တစ်ပတ်လောက်ကြာတယ်ချောင်းဆိုးတယ်မောတယ်စသဖြင့်အသက်မရှူနိုင်ဘူးစတဲ့ကိုဗစ်နဲ့သူ့ရဲ့လက္ခဏာတွေတော့အနမ်းမရောက်ပြောတယ်စသဖြင့်ပေါ့နော်ကိုဗစ်ရဲ့ရောဂါလက္ခဏာတွေမျိုးရှိနေတဲ့ဒီလိုရောဂါရောက်ရင်ရှိတဲ့သူကိုသာဖြစ်တာဖြစ်ပါတယ်ပြည်ရဲ့သူကတော့တွေ့နေပြီဘာဖြစ်လို့ဖြစ်တာလဲသိရတဲ့ရည်ရွယ်ချက်နောက်မှာရှိပါတယ်အရေးကြီးတဲ့ရည်ရွယ်ချက်ကသူဒါပေါ်တဲ့ချစ်တယ်ဆိုလို့ရှိရင်သူ့မိသားစုဝင်တွေဟာသူ့ရဲ့ close contact ဆိုတဲ့အနီးကထိတွေ့သူတွေဖြစ်တဲ့အတွက်ကြောင့်မို့သူ့မိသားစုဝင်တွေကိုစစ်ဆေးဖို့လိုအပ်ပါတယ်စစ်ဆေးပြီးတော့သူတို့ positive ဖြစ်ရင်သူတို့တွေကို isolation လို့ခေါ်ရပြီးကြထားရှိမယ်ထားရှိပြီးသူတို့ရဲ့ contact တွေကိုထပ်ပြီးလိုက်ရမှာဖြစ်ပါတယ်ဒါဟာကျွန်တော်တို့ရဲ့အခုလက်ရှိလုပ်နေတဲ့နော် contact tracing မှာ aggressive contact tracing ဖြစ်ပါတယ် contact tracing ကိုဒီမှာတိတိကျကျ deep site လို့လို့ရှိရင်ခုလက်ရှိဖြစ်နေတဲ့ရောဂါအာမထိချုပ်ရပါဆိုလို့ရှိရင်အထူးအရေးကြီးဆုံးခံကဏ္ဍ contact tracing ဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်စစ်ဆေးတာဖြစ်ပါတယ
်။အခုသေဆုံးခဲ့သူပေါင်း256ဦးမှာအလောင်းအဖြစ်နဲ့ဆေးရုံကိုရောက်လာသူက43ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တချို့ကတော့ယောဂအခြေအနေဆိုတော့မှရောက်လာသူတွေဖြစ်ပြီး95ရာခိုင်နှုန်းကတော့နာတာရှိယောဂသည်တွေဖြစ်တယ်လို့လည်းထောက်တာခင်ခင်ကြီးကပြောပါတယ်။သေဆုံးသူတွေထဲက900ခိုင်နှုန်းကတော့ယောဂလက္ခဏာလုံးဝမပြဘဲသေဆုံးခဲ့သူတွေဖြစ်ပါတယ်။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာ၏အမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းဒီလိုအချိန်မှာရောဂါအခန့်ရှိသူတွေအသက်အရွယ်ကြီးသူတွေပိုပြီးသတိရှိကြဖို့ကိုအွန်လိုင်းကနေတဆင့်မိန့်ခွန်းပြောရမှာသတိပေးလိုက်ပါတယ်
။အရင်လည်းကျမတို့ပြောခဲ့ပါတယ်ရောဂါပိုးနဲ့ပတ်သက်ဒီရောဂါနဲ့ပတ်သက်ပြီးတော့ပေါ့နော်ဟုတ်အသေးပြောက်ရှိခဲ့တဲ့ဟာဘာကြီးဆက်ဆက်နေလဲဆိုတော့အခြေခံကျန်းမာရေးနဲ့ဆက်ဆက်နေပါတယ်။ဒါမှမဟုတ်အသက်ကြီးတဲ့ပုဂ္ဂိုလ်တွေအခြေခံကျန်းမာရေးအာမကောင်တဲ့ပုဂ္ဂိုလ်တွေအခြေခံယောဂါတွေတခြားယောဂါတွေရှိတာအထူးဖြင့်ပေါ့နော်စီကြိုသွေးတို့နှလုံးယောဂါကျမတို့ရဲ့ပြည်သူတွေမှာရှိတတ်ပါတယ်။အဲ့ဒါတွေရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ပို့ပြီးတော့သတိထားရပါတယ်။ပို့ပြီးတော့ကိုယ်ခံအားမကောင်းလို့ဘူးဆိုရင်ဇာဖြစ်ပါတယ်ဒါပေမဲ့ဒီလိုယောဂတွေရှိလို့လဲဆွဆွကျမပြောသလိုပါเนาะစိတ်ဓာတ်မကြပါနဲ့စိတ်ဓာတ်ကအများကြီးဆောင်ပါတယ်ကိုတယောက်တည်းမဟုတ်ဘူးကိုယ့်နဲ့ဒီတိုင်းပြည်လုံးကရှိတယ်ဆိုတဲ့စိတ်ဓာတ်နဲ့အင်အားမွေးပါကျမတို့ဒီတိုင်းပြည်လုံးတွေကိုကလည်းယုံကံရမယ်ဆိုတဲ့စိတ်ဓာတ်နဲ့ဒီယောဂကိုကျော်လွှားနိုင်အောင်လို့ကျမရေးဝင်ကြီးဌာနကဝန်ထမ်းတွေကျမရေးဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ပေးစီချင်ပါတယ
်ယောဂပြန်ဝနှုန်းတိုးပြီးစိုးဝါနေတဲ့ရန်ကုန်တိုင်းမှာကိုဗစ်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာနေပေမဲ့ဈေးတွေမှာတော့စီကံလိုက်နာမှုအားနည်းနေသေးတယ်လို့အတိုင်းနိုင်ငံကပြောပါတယ်။စီမင်းစီကံတွေကိုအခုထပ်ပိုပြီးလိုက်နာဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒီကနေ့အစောပိုင်းထုတ်ပြန်ထားတဲ့စီးရင်တွေအရကိုဗစ်ရောဂါကူးစက်သူ11,632ဦးရှိနေတဲ့မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့စတုထနေရာမှာရှိနေပြီးသေဆုံးသူအရေအတွက်ကတော့256ဦးနဲ့တတိယအများဆုံးဖြစ်နေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။